မြန်မာတပ်မတော်ဟာလူခွင့်ရေးချိုးဖောက်မှုတွေနဲ့သဘောပတ်ဝန်းကျင်ဖျက်ဆီးမှုတွေမှာနိုင်ငံတကာတိအောင်လှုပ်ဆောင်နေတာတွေရှိတဲ့အတွက်အမေရိကန် EU အပါအဝင်လူခွင့်ရေးလှုပ်ရှားဆောင်ရွက်နေတဲ့နိုင်ငံတကာဖွဲ့စည်းတွေကအေးအေးဒဏ်ခံပိတ်ဆို့တာတွေလုပ်နေပါတယ်။ဒါကြောင့်မြန်မာတပ်မတော်နဲ့အကျိုးတူပူးပေါင်းပါဝင်ပတ်သက်နေတဲ့နိုင်ငံတကာကစီးပွားရေးကုမ္ပဏီကြီးတွေကိုလည်းဘာမကံမဲ UK ကအခုလိုနာမည်ပြက်စီးရင်သွင်းလိုက်တာဖြစ်ပါတယ်။အဲ့ဒီထက်မှာတရုတ် UK ပြင်သစ်နော်ဝေးဂျပန်ယူကရိန်းအမေရိကန်ထိုင်းနဲ့ VN စတဲ့နိုင်ငံတွေမှာအခြေစိုက်ကြတဲ့နိုင်ငံတကာကုမ္ပဏီစုစုပေါင်း49ခုပါဝင်ပါတယ်။အဲ့ဒီကုမ္ပဏီတွေကတော့ Western Union, Mindel, Tata, Toshiba နဲ့ Facebook စတဲ့ကုမ္ပဏီတွေဖြစ်တယ်လို့ Burma Gaming UK ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာတပ်မတော်ကဖက်ဆက်ပါဝင်နေတဲ့ VN နိုင်ငံက Mindel ကုမ္ပဏီကိုနည်းပညာပိုင်းဆိုင်ရာကူညီပေးနေတဲ့ Belgian နိုင်ငံအခြေစိုက် NewTek ကုမ္ပဏီကိုလည်းအဲ့ဒီအစည်းအဝေးမှာထည့်သွင်းထားပါတယ်။ဒါနဲ့ပတ်သက်ပြီးမိုင်းတဲကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်ဦးဆောင်မင်းဦးကတော့ဘာမကံမင်း UK ရဲ့ထုတ်ပြန်ချက်ကိုမသိရသေးတဲ့အတွက်သူ့ရဲ့သဘောထားကိုတော့လောလောဆယ်မှာမပြောလို့ဘူးလို့အခုလိုပြောပါတယ
်။လောလောဆယ်တော့မပြောလို့သေးပါဘူးခင်ဗျာ။ဘာလို့တော့အားနေပြောကျွန်တော်မသိရသေးဘူးပါ။အဲ့ဒီကနေထွက်တဲ့ list နော်ကြည့်လိုက်ပါမယ်။မိုင်းတဲပါသွားပါတယ်။ကျန်းကျင်တော့ဗျာဟိုတလုံးလုံးဝေဆန်နေပြတ်လို့တော့ကျွန်တော်တို့တော့ဟိုသူတို့ရေးရအောင်လို့ကျွန်တော်ကြားနေရသေးတယ်။ဘယ်တော့လဲဆိုတာကျွန်တော်မှန်မထားဘူး။အဲ့တော့ကျွန်တော်ပြန်ကြည့်ပါမယ်။ဟုတ်ကဲ့ပါခင်ဗျာ။
ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာမြန်မာတပ်မတော်ကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တာတွေကြောင့်ထောက်ပံ့ကူညီပေးနေတာတွေကိုလည်းအပြည့်အမြောက်ပြုတယ်ဆိုတဲ့ယူဆချက်တွေနဲ့အခုလိုလှုပ်တာလည်းဖြစ်ပါတယ်။အရင်စစ်ဆေးရလက်ထက်ကနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေလာရောက်လုပ်ကင်ကြတဲ့ကုမ္ပဏီကြီးတွေကိုနိုင်ငံတကာကစန့်ကျင်တာမှာအောင်မြင်ခဲ့တဲ့တာဒကတွေရှိခဲ့တယ်လို့ Equality မြန်မာကဥအောင်မျိုးမင်းကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
အရင်တုန်းကလည်းကျွန်တော်တိုင်းပြည်မှာဒီ CYA ပိတ်ဆို့မှုလှုပ်ဆောင်မှုအတွက်တောင်းဆိုတာရှိတယ်လို့မြန်မာပြည်တွင်းမှာလာရောက်ရင်းနှီးမြှုပ်နှံနေတဲ့ Pepsi တို့ Texaco တို့ Unocal တို့စတဲ့ကုမ္ပဏီတွေကိုလည်းအဲ့လိုမျိုးအမြင်ပြည့်စည်ရင်တွင်းပြီးတော့ဒီစားသုံးသူတွေကစန့်ကျင်ခဲ့တဲ့အစဉ်လိုက်လဲရှိခဲ့အဲ့ဒါကြောင့်မို့လို့ကုလသမဂ္ဂတွေမကဘဲနဲ့ဒီလူတွေအားလုံးကဒါမျိုးလှုပ်ဆောင်နေတဲ့အမြင်စည်ရင်တင်သွင်းခံထိတဲ့အမြင်ပြတ်တယ်ဆိုတဲ့ကုမ္ပဏီတွေကိုပူးပေါင်းဆက်သွယ်မှုမလုပ်နိုင်တော့ Shareholder Boycott ဒါမှမဟုတ်လို့ရှိရင်သူတို့ ਨੇ ဆက်ဆံရင်းမရှိဘူးဆိုတော့ Consumer Boycott တွေလည်းလုပ်နိုင်တဲ့အနေအထားမျိုးရှိလာနိုင်ပ
ါရခိုင်ပြည်နယ်မြောက်ပိုင်းအရေးခင်းတွေကြောင့်နိုင်ငံတကာရဲ့ PR တွေကတမျိုးပြီးတစ်မျိုးပေးလာတဲ့အနေအထားတွေဖြစ်တယ်လို့ ISP ဒါရိုက်တာတူဖြစ်တဲ့ဦးအောင်သူငင်းကမှတ်ချက်ပြုပြောပါတယ
်အများသောအားဖြင့်တော့ဒီနိုင်ငံတကာ PR တွေပူကြီးလာတဲ့အခါမျိုးမှာတော့သူတို့စဉ်းစားတာမျိုးလည်းရှိပါတယ် Shop Pop မတွက်ဘူးကနိုင်ငံတကာမှာဒီ Grassroot Campaign လို့ခေါ်တဲ့ဒီအောက်ခြေကနေပြီးတော့စလုပ်တဲ့ PR ပေးမှုမျိုးတွေလည်းရှိကြတာပေါ့နော်အဲ့တော့တေချာလာတော့ဒီရူဟင်ညာကိစ္စပေါ့ဗျာဒီရခိုင်ပြည်နယ်မြောက်ပိုင်းကိစ္စတွေနဲ့ပတ်သက်ပြီးတော့ PR တွေကတော့များလာတဲ့သဘောမျိုးရှိပါတယ်ကျွန်တော်မြင်တော့ဟို campaign လုပ်တိုင်းနဲ့အကုန်အောင်မြင်မှတော့အောင်မြင်မယ်ဒါပေမဲ့လည်းဒီ campaign တွေကိုလှစ်လျှူနေပို့တော့လည်းမရဘူးပေါ့ကျွန်တော်တို့အစိုးရဘက်ကနေပြီးတော့ဒီလို PR တွေကိုတိုင်းတွယ်ဖြည့်ရှင်းမလဲဆိုတဲ့ပြဿနာလည်းရှိတယ်ပေါ့နိုင်ငံတကာနဲ့ဘယ်လောက်ထူအောင်ဆောင်ရမလဲဆိုတဲ့အခြေအနေလည်းရှိပါတယ်အိုးဘာမှ campaign UK ကတော့ပြောမှဆိုလို့ရှိရင်အရင်တည်းကလည်းဒီဇိုင်းမမှလုပ်လာတဲ့ဟိုလှုပ်ရှားတဲ့အဖွဲ့ကြီးပေါ့သူတို့ရဲ့ campaign ကတော့ဘယ်ကြီးရောက်မယ်မရောက်ဘူးဆိုတာတော့ပြောလို့ခက်မယ်ကျွန်မ
စီးပွားရေးလုပ်ငန်းနဲ့လူခွင့်ရေးဆိုတဲ့ forum ကိုမကြသေးခင်ရပိုင်းကဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကုလသမဂ္ဂကဥဆောင်ကျင်းပခဲ့ရမှာစီးပွားရေးနဲ့လူခွင့်ရေးဆိုတာတရားစီခွဲမထားတော့ပဲစီးပွားရေးလုပ်ငန်းရှင်တွေကလည်းလူခွင့်ရေးမချိုးဖောက်ဖို့လူခွင့်ရေးချိုးဖောက်တဲ့အစိုးရဒါမှမဟုတ်တောင်ဝင်ရှိအဖွဲ့အစည်းတွေနဲ့ပူးပေါင်းဆက်သွယ်မှုမလုပ်သင့်ဘူးဆိုတာဆွေးနွေးခဲ့ပြီးလက်ခံခဲ့ကြပါတယ်။စီးပွားရေးသမားတွေကလည်းလူခွင့်ရေးမချိုးဖောက်ရဆိုတဲ့အကျင့်ဝင်ရှိဖို့ချိုးဖောက်သူတွေကိုလည်းနောက်ထပ်မဖြစ်အောင်ကာကွယ်ပေးကြဖို့တောင်ဝင်ရှိတယ်ဆိုတဲ့ယူဆချက်ကိုဆွေးနွေးအတည်ပြုခဲ့ကြတယ်လို့သိရပါတယ်။လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့အစိုးရအဖွဲ့အစည်းတွေကိုနိုင်ငံတကာအဖွဲ့အစည်းတွေဒီမှာကပဲစီးပွားရေးကုမ္ပဏီကြီးတွေဘက်ကလည်းအားပေးကူညီတာမျိုးပါဝင်ပတ်သက်တာမျိုးတွေကိုလှုံ့ဆော်ကြဖို့ဘာမှကံမင်း UK အဖွဲ့ကတိုက်တွန်းတဲ့အနေနဲ့အခုလိုထုတ်ပြန်ကြေညာတာလို့သုံးသပ်ကြပါတယ်ခင်ဗျာ